ပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့တုန်းကထိုင်းနိုင်ငံရဲ့တရားမျှတရေးဝန်ကြီးဌာနကတာဝန်ရှိသူ2ဦးဟာတရားခွင်မှာပဲဆွဆွဲခံရသူ2ဦးရဲ့ DNA မျိုးရိုးဗီဇကိုစစ်ဆေးဖို့အတွက်တတွေးတွေကိုရယူသွားခဲ့ပါတယ်ဒီစစ်ဆေးမှုကိုထိုင်းနိုင်ငံက DNA စစ်ဆေးရမှာကျွမ်းကျင်တဲ့မှုကင်းဆရာဝန်ကြီးဒေါက်တာပွန်ထစ်စီမှာစစ်ဆေးသွားမယ်လို့ဆိုပါတယ်ဒီနေ့မှာတော့စစ်ဆေးတွေးရှိချက်တွေနဲ့ပတ်သက်လို့ဒေါက်တာပွန်ထစ်ကတရားရုံးမှာလာရောက်ထွက်ဆိုရမှာလူသက်ရမှာအဓိကအသုံးပြုခဲ့တယ်ဆိုပြီးရဲတွေကတရားရုံးမှာတက်တဲ့အဖြစ်တင်ပြထားတဲ့ပေါက်တူးမှာဆွဆွဲခံရသူ2ဦးရဲ့ DNA တွေမတွေ့ဘူးဆိုပြီးထွက်ဆိုသွားခဲ့ပါတယ်။လေကျုံအမှုနဲ့ပတ်သက်လို့မြန်မာတန်ယုံကဖွဲ့စည်းထားတဲ့ကော်မတီအဖွဲ့3ရဲ့ခေါင်းဆောင်ကိုထူးချစ်ကတော့ဒေါက်တာပွန်ထစ်ရဲ့ထွက်ဆိုချက်တွေကိုအခုလိုပြောပြပါတယ
်။ရတပ်ပလန်ကျင်းထားတဲ့ဟိုလူတက်ရမှာအတုံးပြုခဲ့လို့ပြောတဲ့ပောက်တူးပေါ့အဲ့ဒါအရေးကြီးတယ်အဲ့ဒီပောက်တူးမှာကကျွန်တော်တို့မတရားဆွဆွဲထားခံရတယ်ကျွန်တော်တို့ဒီကလေးနှစ်ယောက်ရဲ့ဟို DNA လုံးဝမပါဘူးလို့ပြောတယ်ဒေါက်တာဖွန်ထစ်နေနဲ့ထွက်ဆိုသွားတယ်ပောက်တူးကသူကပြောတဲ့ပုံက DNA ကပစ္စည်းတစ်ခုကို15ဆက်ကခြံထားနဲ့ DNA DNA ဆွလို့ရပြီဒါကတော့အင်မတန်အရေးကြီးတယ
်ဒါပေမဲ့လည်းအာဓမ္မပြုကျင့်ခံရတဲ့လက္ခဏာတွေနဲ့တည်ဆုံးသွားခဲ့ရတဲ့ဒီတိုင်နိုင်ငံသူဟန်နာရဲ့မိမကုံမှာတွေ့ရတဲ့ DNA ကတော့ဆွဆွဲခံရသူတွေရဲ့ DNA နဲ့တူနေတယ်လို့ဆိုပြန်ပါတယ်။ဒီထွက်ဆိုချက်နဲ့ပတ်သက်ပြီးတော့လဲကိုထူးချစ်ကဆက်ပြောသွားပါတယ်
။သူတို့ DNA ယူတဲ့အဆင့်ဆင့်တိုင်းမှာသူတို့ရဲ့ဆွေးမှုကင်းပြစ်ပန်ရဟိုစနစ်တကျကောက်ယူထားတာမျိုးတွေမရှိဘူး။အဓိကသူကသူ့ကုန်းနဲ့သူထားမှာပေါ့နော် DNA ကအဲ့နာမည်နဲ့သူ့ကုန်းနဲ့နာမည်နဲ့သူ့ကုန်းနဲ့အဲ့လိုမျိုးထားပြီးတော့မှဟိုစစ်ဆေးရမှာ။အဲ့လိုမျိုးလဲသူတို့တော့မလုပ်ခဲ့ဘူး။ဒါမဲ့အဲ့ဒီအမျိုးသမီးရဲ့ကောင်မလေးရဲ့ဒီဟိုမွေးလမ်းကြောင်းမှာအဲ့ DNA ကဟိုကလေးတွေရဲ့ DNA နဲ့တူတယ်ဆိုတဲ့ဟာမျိုးတော့ပြောထားတာရှိတယ်ဒါပေမဲ့တူတယ်ဆိုပေမဲ့လည်းသူတို့လုတ်ထားတဲ့ DNA ယူတဲ့ပုံစံဟိုဆက်လို့မကြတော့အဲ့ဒါကလည်းဟိုအတီကျူးဖို့ခက်တယ်လို့အဲ့လိုမျိုးဒေါက်တာဖွန်ထစ်အနေနဲ့ထပ်ဆိုသွားတယ်ဒီဆက်လို့တကျတက်တယ်မပြနိုင်လို့ရှိရင်တော့ဒီကလေးတွေကိုတော့ဟိုအမှုကနေပြီးတော့ဝင်လုံးကျွတ်လော့လောက်ရမယ်ဟိုဆွတ်တက်တယ်လို့ကျွန်တော်ထင်တယ်ကျွတ်လဲတော့မှဖြစ်တယ်ဒါမှတချင်နဲ့မှာပဲကျွန်တော်မြန်မာအစိုးရရဲ့ဒီ PR ညီမအစိုးရရဲ့စင်တကြဟိုစူးစမ်းလုပ်ဆောင်မှုတွေကလည်းအရေးကြီးတယ်လို့ကျွန်တော်နေနေမြင
်မြန်မာရှေ့ပြောင်းလို့တမ4000ခန့်အလုပ်လုပ်ကင်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူသတ်မှုဖြစ်ပွားခဲ့ပြီးရက်ပိုင်းအတွင်းမှာပဲလက်ရှိတရားခဏ်နေအဖြစ်ဆွဆွဲခံရသူကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကိုတခြားရှေ့ပြောင်းလို့တမတွေနဲ့အတူတန်လျာရှိသူတွေအဖြစ်ရဲတွေက DNA စစ်ဆေးရယူခဲ့တာပါအဲ့ဒီအချိန်တုန်းကDNA တူညီမှုမရှိဘူးဆိုတာပြန်လွတ်ပေးခဲ့ပြီးစက်တင်ဘာလကုန်ပိုင်းမှာပဲနောက်တစ်ကြိမ်ပြန်လည်ဖမ်းဆီးခဲ့ပါတယ်။ဒီနောက်မှာတော့သေဆုံးသူတွေရဲ့ကိုယ်ခန္ဓာနဲ့လူသက်ရမှာသုံးတဲ့ပေါက်တူးမှာမြမလူငယ်တွေရဲ့ DNA တွေတွေ့ရှိတယ်ဆိုပြီးရဲတွေကပြောဆိုတာသူတို့ကိုယ်တိုင်ကျူးလွန်ကြောင်းဝန်ခံခဲ့တယ်လို့ဆိုပါတယ်။မြမလူငယ်2ဦးကတော့အဲ့ဒီအချိန်တုန်းကနိုင်ငံတကာမီဒီယာတွေရှေ့မှာသူတို့တက်ပါတယ်လို့ဝန်ခံခဲ့ပြီးနောက်ပိုင်းမှာတော့ထိန်းချုပ်မှုတွေညှဉ်းပန်းမှုတွေကြောင့်ဝန်ခံရပါတယ်ဆိုပြီးတရားရုံးမှာထွက်ဆိုသွားခဲ့ပါတယ်ရှင်။